လူလူစည်းရုံးပွဲအတွက်အိုင်အိုဝါပြည်နယ်ကိုဟီလာရီကလင်တန်ရောက်ရှိချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဟီလာရီကလင်တန်ပါဝင်ပတ်သက်နေတဲ့အီးမေးလ်တွေထဲကအချက်လက်သစ်တွေကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။အစ်စ်ထက်တွေ့တဲ့အီးမေးလ်တွေကိုစစ်ဆေးနေတာဆို FBI ကလွှတ်တော်အမှတ်တွေကိုပြောခဲ့တာပါ။လိမ်မိုင်းဆိုင်ရာဖောက်ပြားမှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်လွှတ်တော်မှအန်တိုနီဝိန်နာနဲ့ပတ်သက်ပြီးတီးခြားစုံစမ်းစစ်ဆေးမှုတွေနဲ့အခုတွေ့ရှိချက်ဆက်ဆက်မှုရှိတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာပါမစ္စတာဝိန်နာကဟီလာရီကလင်တန်ရဲ့ထိပ်တန်းလက်ထောက်ဟျူမာအဗီဒင်ရဲ့ခင်ဗျားဟောင်းဖြစ်ပါတယ်မစ္စစ်ကလင်တန်ရဲ့ပြိုင်ဘက်ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်ကတော့နယူးဟမ်ရှီးယားကလူမှုစည်းရုံးပွဲမှာဒီသတင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် The FBI has just sent a letter to Congress informing them
နိုင်ငံရေးဝန်ကြီးအောင်ဟီလာရီကလင်တန်ဘောစုံစမ်းစစ်ဆေးမှုနဲ့ပတ်သက်နေတဲ့အီးမေးလ်အစ်စ်တွေကိုထပ်တွေ့ရတယ်လို့ FBI ကလွှတ်တော်ကိုစာပို့ထားပါပြီ
ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ FBI ညွှန်ကြားရေးမှူး James Comey က Mrs. Clinton အနေနဲ့ကိုပိုင်အီးမေးလ်စာပါအသုံးပြုခဲ့မှုဟာအမှုမဲ့အမှတ်မဲ့လုံဆောင်ချက်သာဖြစ်ပြီးပြင်းမှုကျူးလွန်တဲ့အဆင့်ထိမရောက်ဘူးလို့မှတ်ချက်ပေးခဲ့တာပါ
Although we did not find clear evidence that Secretary Clinton or her colleagues
နိုင်ငံရေးဝန်ကြီး Clinton ဒါမှမဟုတ်လေသူရဲ့လုပ်ဖို့ကင်ဘက်တွေဟာလျှို့ဝှက်အချက်လက်တွေကိုကင်ဘက်အသုံးပြုမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်တဲ့တက်တဲ့အထောက်ထားခံခံမှမှမတွေ့ရပေမဲ့လို့တိတ်ပြီးအရေးကြီးတဲ့ထိတ်တန်းလျှို့ဝှက်အချက်လက်တွေကိုကင်ပြော်တာမှာတော့အတော့ကိုဂယူးမဆိုင်ခဲ့တဲ့တက်တဲ့အထောက်ထားတွေကိုတွေ့ရပါတယ
်။အီးမေးလ်ကိစ္စအရှုပ်တော်ပုံကြောင့်ဟီလာရီကလင်တန်အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုလျော့တာကိုတော့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်။မစ္စစ်ကလင်တန်အပေါ်တရားမစွဲဖို့ FBI ရဲ့ဆုံးဖြတ်ချက်အပေါ်ပြိုင်ဘက်ဒေါ်နယ်ထရန့်ကအစဉ်တစိုက်ရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း New Hampshire ကလူမှုစည်းရုံးပွဲမှာတော့ Mr. Trump ကတမျိုးပြောင်းပြီးပြောခဲ့ပါတယ
် This was a grave miscarriage of justice that the American people fully understood
ဒါကတိတ်ကိုကြီးမားတဲ့လွဲမားတဲ့စင်ကြက်ဆိုတာကိုအမေရိကန်ပြည်သူတွေအပြည့်အဝနားလည်ထားပါတယ်အခုတော့ဒီအချက်ကိုပြန်ပြီးပြုပြင်နိုင်တော့မယ်လို့အားလုံးကမျှော်လင့်နေကြပါတယ်
Mrs. Clinton ကတော့ပြီးခဲ့တဲ့တောက်ချာနေနှောင်းပိုင်း Iowa မှာဒီကိစ္စအပေါ်အခုလိုပြောပါတယ်
So the American people deserve to get the full and complete facts immediately.
American people တွေအနေနဲ့အချက်လက်အပြည့်အစုံအားလုံးကိုအချိန်မဆိုင်ပဲသိတင်ပါတယ်။ FBI ညွှန်ကြားမှုကိုယ်တိုင်ကသူ့ရဲ့စာထဲမှာကိုးကားထားတဲ့အီးမေးလ်တွေဟာအရေးပါသလားအရေးမပါဘူးလားဆိုတာကိုမသိဘူးလို့ပြောထားပါတယ်။သူတို့ဘာတွေပဲဆောင်ရွက်ပါစေပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုကျမယုံကြည်ပါတယ
် Republican တွေဘက်က FBI ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြပြီမဲ့လေဒီဆုံးဖြတ်ချက်အပေါ်ဝေဖန်သူတွေလည်းရှိနေပါတယ်နိုင်ငံဆိုင်ရာကျွမ်းကျင်သူ Jason Johnson ကတော့ Skype ကနေတစ်ဆင့်အခုလိုဝေဖန်ပါတယ
် I was disgusted this is the most unprofessional unprecedented and inappropriate
ကျွန်တော်ကတော့စိတ်ပျက်ပါတယ်ဒီဆုံးဖြတ်ချက်ဟာတရားရေးဌာနရဲ့လုံထုံးလုံနည်းတွေကနေလုတ်ပိုင်ခွင့်တွေကိုအသုံးပြုတဲ့နေရာမှာကျင့်ဝတ်နဲ့မညီဆုံးအဖောက်ဖျက်ဆုံးထင်မှားနိုင်လောက်အောင်မတင့်တော်ဆုံးဆောင်ချက်ဖြစ်ပါတယ်။အမေရိကန်သမိုင်းမှာတော့ဒါမျိုးရှိမယ်လို့မထင်ပါဘူး
။နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်ကိစ္စတောက်ချန်လေးကပြန်ပြီးထွက်ပေါ်လာတာကသမရရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ထင်မှတ်မထားတဲ့ရိုက်ခတ်မှုပါ။ဒါပေမဲ့လည်းလူမှုစစ်တမ်းတွေမှာတော့တနိုင်ငံလုံးအတိုင်းအတာမှရောနိုဝင်ဘာလ10ရက်နေ့သမရရွေးကောက်ပွဲရလဒ်ကိုအဆုံးအဖြတ်ပေးရမှာအရေးပါတဲ့ပြည်내တွေမှာရောမစ္စစ်ကလင်တန်ကမစ္စတာထရန့်ကိုအသာစီးရနေစေဖြစ်ပါတယ်ရှင်